အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ခြေဆိုင်နိုင်ငံတကာကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ BAE Systems PLC ရဲ့ကုမ္ပဏီကွဲတစ်ခုကိုအမေရိကန်အစိုးရကတရားစွဲထားပါတယ်။စစ်ဘက်သုံးရင်နှစ်သိန်းတည်ဆောက်ဖို့အမေရိကန်ကြီးတန်းနဲ့ချုပ်ဆိုတဲ့ contract စာချုပ်တစ်ခုမှာဈေးနှုန်းပိုတင်ထားတာကြောင့်ဖြစ်တယ်လို့အမေရိကန်တရားရေးဌာနကတောက်ကြနေမှာပြောပါတယ်။မီရှိဂန်ပြည်နယ်ဝါရန်မြို့မှာခြေဆိုင်တဲ့ကြီးတက်ကလုပ်ငန်းအမဲသူတွေနဲ့ contract စာချုပ်ကိစ္စပြောဆိုဆွေးနွေးကြချိန်တွင် BAE Systems Tactical Vehicle System LP ကုမ္ပဏီဟာအပေါ်ပစ္စည်းတွေနဲ့စက်ပစ္စည်းကိရိယာတွေရဲ့ဈေးကိုပိုတင်ပြီးပြောခဲ့တယ်လို့တရားရေးဌာနကဆွဆဲပါတယ်။အပေါ်ပစ္စည်းအစိတ်ပိုင်း40အတွက်ပိုတက်တာတဲ့ဈေးကိုဖွက်ထားတာအပါအဝင် BAE ကုမ္ပဏီဟာမတိကျတဲ့တန်ဖိုးကိုတည်တည်ကြည်နဲ့တင်သွင်းခဲ့တာကြောင့်လိန်ညာ၍အဆိုတင်သွင်းမှုဆိုင်ရာဥပဒေကို2008ခုနှစ်မှာချုပ်ဖောက်ခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်။ BAE ကုမ္ပဏီကသာပိုတက်တာတဲ့ဈေးနှုန်းကိုတင်သွင်းခဲ့ရင် contract တစ်ခုလုံးအတွက်ကုန်ကျစရိတ်ဟာဒေါ်လာတန်း20ကျော်တက်တာသွားမယ်လို့တရားစွဲဆိုချက်မှာဖော်ပြထားပါတယ်။လန်ဒန်ခြေဆိုင် BAE Systems ရဲ့ကုမ္ပဏီကွဲ BAE Systems Inc. ကတော့တရားစွဲဖို့အရင်ကအကြောင်းရင်းသူတို့မတွေ့ဘူးလို့ထုတ်ပြန်ချက်တစ်ခုမှပြောပါတယ်။